ကမ္ဘာအင်အားကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားအခွန်ငွေအပြန်အလှန်ကောက်ခံနေမှုကိုအဆုံးသတ်ရေးအတွက်ကုန်သွယ်ရေးသဘောတူညီမှုအသစ်ရရှိဖို့ညှိနှိုင်းဆွေဆောင်ရွက်ဖို့တရုတ်အစိုးရကအမေရိကန်ကိုဗုဒ္ဓဟူးနေ့ကမေတ္တာရက်ခံခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်နဲ့သင့်မြတ်စွာဆက်ဆံပြီးနှစ်နိုင်ငံအကျိုးပြုမဲ့ကုန်သွယ်ရေးစနစ်ပြန်လည်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကန်ချောင်းကပြောပါရယ်အခုလိုမေတ္တာရက်ခံချက်အသစ်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကသဘောတူညီမှုအသစ်ရရှိဖို့ဘယ်လိုခြေလှမ်းယူမလဲဆိုတာမသိရသေးပေမဲ့နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာဝါရှင်တန်မှာနောက်လပြန်လည်စတင်မှုရှိပါတယ်အသစ်ညင်ညီးပညာပိုင်းဆိုင်ရာမူပိုင်သဘောတူညီမှုတွေနဲ့အခြားပြဿနာတွေနဲ့ပတ်သက်လို့တရုတ်ကလောက်ရောဖို့သဘောတူမှသာသူ့အနေနဲ့ညှိနှိုင်းဆွေးနွေးဖို့အစဉ်ပြည့်ရှိမှာဖြစ်တယ်လို့သမ္မတထံကသတင်းတောက်တွေကိုပြောပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်တီထောင်စုကိုအမျက်ထုတ်ခဲ့တာဟာ25နှစ်ရှိပြီဖြစ်တဲ့အတွက်ဒီပြဿနာကိုတဦးကဖြေရှင်းပေးဖို့တာဝန်ကျလာတာဖြစ်တယ်လို့တရုတ်နဲ့အခွန်ငွေကောက်ခံမှုပြဿနာကိုသမ္မတကကာကွယ်ပြောဆိုခဲ့ပါတယ်သူဟာအရင်သမ္မတတွေဖြစ်တဲ့ဘီလ်ကလင်တန်ဂျော့ဂျ်ဝီဘုရှ်ဘရက်အိုဘားမာတို့ရဲ့တရုတ်ကုန်သွယ်ရေး policy မအောင်မြင်မှုတွေကိုဖြစ်တင်လိုက်ပြီးတရုတ်ပြဿနာကိုဖြေရှင်းဖို့သူ့မှာတာဝန်ကျလာတာဖြစ်တယ်လို့သမ္မတထံကပြောပါတယ်ရှင်